င်ဟုန်က73စီဆိုင်အယောင်ဆိုင်ဒီမှာဓာတ်စီဒီဇယ်စီကိုအကန့်အသတ်နဲ့ပဲရောင်းချနေတဲ့အတွက်ရန်ကုန်မြို့73စီအယောင်ဆိုင်ဒီမှာကားတွေတန်းစီဆောင်ဆိုင်ဝယ်ယူကြရပါတယ်73စီအလုံးလောက်မရတဲ့အတွက်ဓာတ်စီဈေးကတတိယကိုကျပ်2000ကျော်ဖြစ်နေတယ်လို့လောင်စာစီလုပ်ငန်းရှင်တချို့ကပြောပါတယ်မြန်မာနိုင်ငံမှာလောင်စာစီဂါလန်တန်းနဲ့ချီရှိတဲ့အတွက်ပြတ်လတ်မှုမဖြစ်နိုင်ပါဘူးလို့လျှက်စစ်နဲ့စွန့်ဝင်ဝန်ကြီးဌာနကထုတ်ပြန်ပါတယ်ဒီကနေ့မြန်မာနိုင်ငံမှာဖြစ်နေတဲ့လောင်စာစီအခြေအနေရန်ကုန်ကပေးပို့တဲ့တင်ကိုတော့ကိုကြီးညာကပြောပြပေးပါပါခင်ဗျာ
73စီသွင်းတဲ့ကုမ္ပဏီတွေကဓာတ်စီအလုံးလောက်မပေးနိုင်တော့တာကြောင့်ရန်ကုန်က73စီဆိုင်တွေမှာစီပြက်လက်ပြီးဆိုင်အများစုဟာဧပြီလ18ရက်ကစပြီးအကန့်အသတ်နဲ့ပဲရောင်းချလာကြပါတယ်ဓာတ်စီဆိုင်တွေမှာတနင်္လာနေ့ကကားတစ်စီးအတွက်ဓာတ်စီအများဆုံးကျပ်5000ဘူးရောင်းချပေးခဲ့ပေမဲ့ဒီကနေ့မှာတော့ကားတစ်စီးကိုကျပ်2000ဘူးလောက်ပဲအများဆုံးရောင်းချပေးနေတဲ့ဆိုင်တွေများပါတယ်ဒါကြောင့်စီပြက်လက်မှာစိုးရိမ်ကြတဲ့အတွက်အလူအရဝယ်ယူသူတွေများတာကြောင့်ဒီကနေ့ရန်ကုန်မြို့ကဓာတ်စီဆိုင်တွေရှိမှဝယ်ဖို့စောင့်ဆိုင်နေတဲ့ကားတိုင်းရှင်ကြီးတွေကိုတွေ့ခဲ့ရပါတယ်။ကားတွေတိုးကျိတ်ဝယ်နေကြပြီးလမ်းပိတ်ဆို့တဲ့အထိဖြစ်ခဲ့တယ်လို့ရန်ကုန်တိုင်းတိုက်စီအသင်းရဲ့ဥက္ကဋ္ဌက VOA ကိုပြောပါတယ်
။ဆိုင်တွေတော်တော်များများမှာဟိုကားတန်းကိုတွေ့ရတဲ့အတိုင်းရန်ကုန်အင်းစင်လမ်းမကြီးဒီနေ့မှောင်လမ်းအဓိကကဖြည်းဆိုင်မရှိတဲ့နေရာမှာလမ်းရဲ့ traffic တွေဖြစ်ပြီးရှင်ရောတွေမဆက်တင်တော့ဖြစ်တယ်။ဆက်တက်နိုင်လဲကျွန်တော်တို့အဓိကတော့ကြည့်ရအားထားလို့တက်ဆူဆွဲတဲ့ဒီလိုဆိုတော့အတိအကျတို့ရောင်းပြီးနိုင်တဲ့အထိပဲကျွန်တော်တို့ဆွဲလို့ရမယ်။ဒါပေမဲ့ရောင်းပြီးနိုင်လို့ဆိုရင်တော့ဒီလိုလေသူတို့အကန့်အသတ်တွေမရှိနိုင်တော့ဘူးဆိုရင်ကျွန်တော်တို့လည်းရှင်းသားမယ်သဘောရှိတယ်ဒါတော့
ဒီနေ့ညနေပိုင်းမှာတော့ဆိုင်ကြီးတချို့ကစီဝေကိုအကန့်အသတ်မရှိပြန်ရောင်းနေပြီလို့ကြေညာပေမဲ့လည်းတကယ်တမ်းဝယ်လို့မရတဲ့အခြေအနေကြုံရသူတွေလည်းရှိနေပါတယ်။မြန်မာနိုင်ငံမှာ73စီပြက်လက်မှုလုံးဝမဖြစ်နိုင်ပါဘူးလို့ပြည်ရှင်းတဲ့စွိုင်းဝန်ကြီးဌာနရဲ့ဒေနံတော့ပစ္စည်းကြီးကြပ်ရေးစစ်စေးရေးဦးစီးဌာနကဒီနေ့ထုတ်ပြန်ပါတယ်ပြည်တွင်းလက်ကျန်ဓာတ်စီဂါလန်45တန်းဒီဇယ်စီဂါလန်တန်း80လောက်ရှိတယ်လို့ဆိုပါတယ်တကြံပိတ်ရတော့စီမချရသေးတဲ့တင်မောနှစ်စီးလည်းရှိသေးတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်ဒါအပြင်မြန်မာနိုင်ငံအတွက်73စီဝေကိုစင်ကာပူမလေးရှားနဲ့တောင်ကိုရီးယားနိုင်ငံတွေကပဲအဓိကတင်သွင်းနေတာဖြစ်ပြီးတော့တရုတ်ကစီဝေကိုတီရိလင်္ကာနိုင်ငံကဂျာကန်တင်သွင်းနေတယ်ဆိုတာလည်းမဟုတ်ဘူးလို့ဒီနံတော့ပစ္စည်းကြီးကြပ်ရေးစစ်ဆေးရေးဦးစီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စစ်ကောင်စီကြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းအရင်ကထက်တောင်73စီပဲရှိနေပါတယ်လို့သတင်းမီဒီယာတွေကိုအခုလိုပြောပါတယ်
။ပြင်သွင်းထားတဲ့ပြည်73စီအလုံးလောက်ရှိပြီဖြစ်ပါတယ်။အဲရေတင်တော့ဆိုကျွန်တော်တို့ရက်နေပဲပြောတာပါ73စီတနည်းအားဖြင့်ကျွန်တော်ဒီမှာအလုံးလောက်ရှိတယ်လို့ဒါရှိတယ်။အခုဆိုရင်အဲ့ဒီကျွန်တော်တို့ရေတင်တော့ရှိနေကြပါမှာသားထက်တောင်မှာပဲပိုပြီးရှိနေကြတဲ့ဟာဖြစ်ပါတယ်။ဒီကပြဿနာရှိရတဲ့အကြောင်းရင်းကတော့ကျွန်တော်တို့အနေနဲ့ကဒီ73စီဈေးနှုန်းကြီးရေးအတွက်ဒေါ်လာတွေရောင်းချပေးတာရှိတယ်။ရောင်းချပေးတဲ့ထုတ်သွင်းတဲ့ကုမ္ပဏီတွေကိုကျွန်တော်တို့ကခုနောက်ပိုင်းမှာဒါ1850ချင်းစီးနေပေါ့နော်ရောင်းချခိုင်းတယ်။ရောင်းချခိုင်းတဲ့အချိန်မှာဒါတို့တို့အနေနဲ့ဒါဒေါ်လာနောက်ထပ်လည်းမပေးနိုင်တော့ဘူး။ဒါကြောင့်မလို့ဒါနဲ့မရောင်းချခြင်းတဲ့အတွက်ကြောင့်မလို့ဒီအရေကိုအစီအမရှိတော့ဘူးဆိုတော့ဒေါ်လာဟာတွေချနေတာရှိပါတယ်။
ဓာတ်စီဆိုင်တော်တော်များများမှာတော့ဧပြီလ18ရက်တနင်္လာနေ့ကစပြီးအကန့်အသတ်နဲ့ရောင်းနေကြပါတယ်။အောက်တိန်25တလီတာကိုကျပ်2100ကျော်၊ပရီမီယံဒီဇယ်တလီတာကိုကျပ်2200ဝန်းကျင်စီရှိပါတယ်။73စီဈေးကလည်းတလီတာကို2000လောက်ပြန်ဖြစ်လာနေတာမှာပြည်ပကနေဝယ်ဖို့အတွက်လိုအပ်တဲ့နိုင်ငံသားငွေအထူးသဖြင့်အမေရိကန်ဒေါ်လာပြည်တွင်းမှာရှားပါးနေတာနဲ့လည်းအဓိကတက်ဆိုင်နေပါတယ်။လောလောဆယ်မှာတော့အမေရိကန်ဒေါ်လာကိုအလုံးလောက်ဝယ်ဖို့အခက်အခဲရှိနေတယ်လို့73စီတင်သွင်းတဲ့လုပ်ငန်းရှင်တူက VOA ကိုအခုလိုပြောပါတယ်
။ဒီပါနေပြီးတော့ဟိုတင်းကုန်ကိုသူကတင်ပို့တွေကိုသူတို့ဘိုးပါနေပြီးတော့300လိုင်းလုံးထောင်းပြီးတော့ကျွန်တော်တို့ကြောင်းပြီးမယ်လို့အဲ့ဒါလည်းတကယ်များများဆားဆားနဲ့လုံးလုံးလောက်လောက်ရောင်းပြီးနိုင်တော့ဒီကုန်လေးလုံးပြန်ကြပါမှာပါပဲ
။အငှားယူမောင်းသူတွေကတော့ပုံမှန်ပြန်ဖြစ်ပါမလားဆိုတာစိုးရိမ်နေကြပါတယ်
။သူတို့ရဲ့စီလက်ကျန်သေးတဲ့အပေါ်မူတည်ရဲ့သူတို့ဟုတ်ကဲ့ရောင်းတဲ့ဘောရေးနေပါပ
ါမကြသေးခင်ကဗဟိုဘဏ်ကမြန်မာကျပ်ငွေနဲ့အမေရိကန်ဒေါ်လာလဲလဲနှုန်းကို1850ကျပ်တက်မှတ်လိုက်သလိုလုပ်ငန်းရှင်တွေရဲ့ဒေါ်လာကန်ဆောင်ငွေကိုလည်းတင်းကျပ်လိုက်ပါတယ်အမေရိကန်ဒေါ်လာရတဲ့သူတွေအားလုံးကိုဒီငွေလဲနှုန်းအတိုင်းမြန်မာကျပ်ငွေနဲ့လဲလဲဖို့ဗဟိုဘဏ်ကအမိန့်ထုတ်ပြန်ခဲ့တဲ့နောက်သွေးကုန်သမားတွေအနေနဲ့လည်းဒေါ်လာကိုအလွယ်တကူပြန်ဝယ်ဖို့ခက်ခဲသွားပါတယ်ဗဟိုဘဏ်ကတက်မှတ်ထားတဲ့ဒေါ်လာကို1850ကျပ်နှုန်းအတိုင်းအပလီကဘန်တွေမှာအလုံးလောက်ဝယ်လို့မရသေးဘူးလို့သွင်းကုန်လုပ်ငန်းရှင်တချို့က VOA ကိုပြောပါတယ်
။ပြင်ပပေါက်ကြီးရတော့ကျွန်တော်တို့2000အောက်ကိုမရောက်သေးဘူး။
မြန်မာနိုင်ငံမှာ73စီဈေးတွေတက်နေသလို အခြေခံသွင်းကုန်တွေဖြစ်တဲ့စားတုံးစီစားတောက်ကုန်တိရစ္ဆာန်အစားနဲ့စေဝါးတွေလည်းပစ္စည်းပြက်လက်ပြီးဈေးတွေပိုတက်နေပါတယ်ခင်ဗျာ။